အခုလာမယ့်ရဲ့ချင်းမိုက်မှာပြုလုပ်မဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲကိုကြက်ခိုင်ရေးပါတီကိုလည်းဖိတ်ကြားထားတယ်လို့သိရပါတယ်ရှင်။ဆိုတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဦးလှဆွေတို့အနေနဲ့ဘလို့သဘောထားရှိတယ်ဆိုတာသိပြရစီရှင်
။ဒီငါကအမေကောင်းတဲ့ကိစ္စဖြစ်ပါတယ်။တနင်္ဂနွေလုံးကြီးချမ်းပြီးတော့ဟလာတိုင်းရင်းသားတွေရောကျွန်တော်လက်နက်ကိုင်ဖွဲ့စည်းတော့အကုန်လုံးတိုင်းပြည်ဘုံဘူတိုးတဲ့အတွက်ပူးပေါင်းဆောင်ရမယ်ဆိုလို့ရှိရင်အကောင်းဆုံးကိစ္စဖြစ်တယ်။ဒါမျိုးတွေများများလုပ်ပြီးတော့မှကျားကျောင်းတန်လျာတွေဖြောက်ပြီးတော့လေကျွန်တော်ဆိုလိုတာတန်လျာတွေဖြောက်ပြီးတော့အကုန်လုံးတိုင်းပြည်ဖွံ့ဖြိုးသူများနိုင်ငံတွေတိုးတက်ကုန်ပြီဗျာအချင်းချင်းချပြီးတာမကောင်းတော့ဘူးဒါအောင်နားလည်ဖို့လိုတယ်လို့ကျွန်တော်အနေနဲ့မြင်နေဗျာဟုတ်ကဲ့
မြန်မာပြည်ငြိမ်းချမ်းရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲတွေလည်းဟိုခဏခဏရှိခဲ့ပါတယ်အခုတစ်ခေါက်မှာတော့အခုနိုင်ငံရေးပါတီတွေဖိတ်ကြားတယ်ဆိုတာကဘာကြောင့်လို့ဆရာအနေနဲ့မြင်ပါလဲရှင
်ပိုကောင်းတယ်ဗျာများများဒီလူမှုဖွဲ့စည်းတွေနိုင်ငံရေးဖွဲ့စည်းတွေပါလေကောင်းလေဒါမှမဟုတ်တာလို့ကသူတို့ကထောက်ပြနိုင်တာပေါ့ဗျာအဲ့လိုလူတွေများများခေါ်လေကောင်းလေပဲဗျအ
စိုးရဘက်ကအခုတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအတွက်ကိုတော်တော်လေးဥတီပြီးတော့စ조사ဆောင်ရွက်နေပေမဲ့လည်းအခုတိတိပေါ့ဒီအဆင့်အထိမရောက်နိုင်သေးတာရောဘာကြောင့်လို့ထင်ပါလဲရှင
်အပားတော့ဗျာလက်နက်တွေအဖွဲ့စည်းတွေဆိုပြီးတော့ပြောနေတဲ့ပုံကိုတွေကပြည်သူလူထုကိုကူစားပြုမပြုဆိုတာကျွန်တော်ပထမအဦးဆုံးပြောချင်တာပေါ့နော်အဲ့ဒါတွေကလည်းတော်တော်ခက်တယ်အဲ့တော့ဘယ်အဖွဲ့ကိုကူစားပြုလဲဆိုတာအစပြီးတော့ပြဿနာရှိတယ်ဒါပေမဲ့လို့ဘယ်အဖွဲ့ကိုကူစားပြုပြုမပြုပြုဟဲ့လားအကုန်လုံးကငင်းချမ်းကြီးကိုလုတော့မယ်ဆိုတော့ခေါင်းစဉ်တစ်ခုရသွားပြီဆိုတာနဲ့အဲ့ဒီခေါင်းစဉ်အောက်မှာလုတော့မယ်ဆိုတာနဲ့ကျွန်တော်တို့ကပူပေါင်းဆောင်ရွက်ဖို့လိုတယ်ပူပေါင်းဆောင်ရွက်ဖို့ဆိုတာစီးပွားရေးကိုဟဲ့လားတချို့ခေါင်းဆောင်တွေကရှည်တန်းတင်တဲ့သဘောရှိတယ်ကျွန်တော်အဲ့ဒါတွေကိုခုချိန်မှာပြောနေရင်တော်တော်ခက်မယ်ဘာလို့ဆိုတော့လက်နက်ကိုင်းအဖွဲ့စည်းအားလုံးကစီးပွားရေးကိုကောင်းပေးနေတာပဲအခုချိန်မှာဘာမှဟိုလူမျိုးရေးတွေပါတယ်ဆိုတာကျွန်တော်လုံးဝအယုံကြည်မရှိဘူးအဲ့ဒီဟာတွေကိုအကုန်လုံးအစိုးရကသူတို့စီးပွားရေးနဲ့ပတ်သက်လို့ဟာလားဒါဖရက်ဒရနယ်လက်ဆိုင်သွားတယ်ဗျအာဒါတော်တော်လေးကျေပြတ်ပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်ပြောတာအခုချိန်မှာပါတီတွေရောအဖွဲ့အစည်းတွေရောအကုန်လုံးပါလာပြီဆိုရင်အကျန်းကောင်းတယ်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမဟုတ်တာလုပ်တဲ့လူအစိုးရမဟုတ်တာလို့ရင်စောက်ပြောလက်နက်ကိုင်ဖွဲ့စည်းကမဟုတ်တာလို့ရင်ပြောအေးဟာပို့ပြီးတော့ကောင်းပါတယ်လို့
အခုအစိုးရကဖော်ဆောင်နေတဲ့ဒီလင်းရဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆရာဘလို့မြင်ပါလဲရှင်လက်မှတ်ထိုးပွဲဖြစ်လာဖို့အတွက်ကိုအထက်ကဘာတွေလိုအပ်တယ်လို့ရောဆရာမြင်ပါလဲရှင
်သူကအရန်ကိုလိုက်ရောရောအားကြီးတယ်လို့ကျွန်တော်မြင်တယ်ဥပမာပြမရှိရတဲ့အဖွဲ့တွေကိုလိုက်ပြီးတော့ရှာဖွေပြီးတော့အာခင်ဗျားတို့ကသဘောမဟုတ်ဘူးလားအဲဒီဘုံဆိုလို့ရှိရင်လာလာလာငင်းချိုင်းလို့အောင်ဆိုလိုက်ပြီးတော့ဟိုဘာမှမရှိတာဒီမှာလိုက်ရှာပြီး18ခု18ခုပေါ်ပေါ်ပေါ်တရားလောက်သူကဖြစ်ချင်တာသဘောလားမသိပါဘူးညာအဲ့ဒါမျိုးကြာလဲကျွန်တော်အသိသဘောမကြဘူးဟိုသူကသူသေသွားတဲ့နေဆုံးသွားပြီးဖြစ်တဲ့အဖွဲ့အစည်းတွေတောင်မှသွားပြီးတော့ပေါ်ထုတ်ပြီးတော့သူရငင်းချိုင်းသွားလုံနေတဲ့သဘောဖြစ်နေတဲ့ခါကျကျွန်တော်ကအဲ့ဒါမျိုးကြာသိမကြိုက်ဘူးညာတကယ်တမ်းမြင်တာကကျွန်တော်အမြင်နဲ့ပြောရလို့ရှိရင်တော့သူတို့ငင်းချိုင်းဆောင်ရမယ်ဆိုတဲ့ကိုများလက်နက်ကိုင်ဖွဲ့စည်းများပေါ့အဲ့ဒါဒီကျွန်တော်တို့နံပါတ်၁ချက်ကငင်းချိုင်းရေးလုတော့မယ်ဆိုတော့သူတို့နယ်မြေကိုကျွန်တော်တို့ကဖွံ့ဖြိုးတိုးတက်အောင်လုပ်ပေးမယ်နံပါတ်၁ကအဲ့ဒီအချိန်မှာသူတို့ရဲ့လက်နက်ကိုင်ဖွဲ့စည်းအားလုံးဒီတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့လက်အောက်မှာရှိရမယ်ဒါအခြေခံဥပဒေတိုင်းပေါ့နော်အဲ့ဒီတိုင်းတပ်မတော်ကာကွယ်ဦးစီးချုပ်ဒါဘယ်တိုင်းဘယ်နိုင်ငံမှမဆိုပေါ့ဗျာကမ္ဘာပေါ်မှာရှိသမျှဘယ်နိုင်ငံမှမဆိုအဲ့ဒီတပ်မတော်ကာကွယ်ဦးစီးချုပ်လက်အောက်မှာနေပြီးတော့မှဖွံ့ဖြိုးတိုးတက်ရေးကိုအကုန်လုပ်မယ်ဆိုရင်ကျွန်တော်တို့အဲ့ဒီဒေသတွေမှာဖွံ့ဖြိုးတိုးတက်ပြီးတော့ကျွန်တော်နိုင်ငံလုံးဖွံ့ဖြိုးတိုးတက်မှာဗျာတိုက်ပွဲတွေလည်းမရှိတော့ဘူးဗျာအဲ့ဒီပုံစံမျိုးကျွန်တော်လိုချင်တယ်ဗျာ
ဦးလှဆွေကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့လေးစားပါလေ